ဒီကနေ့ဇန်နဝါရီ16ရက်နေ့ကမြောက်ဦးမှာကျင်းပမဲ့233ကျင်းမြောက်ရခိုင်အချုပ်ချာအာဏာကျဆင်းခြင်းအထိမ်းအမှတ်အခမ်းအနားကျင်းပခွင့်ခွင့်မပြုခဲ့တာကိုအကြောင်းပြုပြီးဆန္ဒပြဝင်တဲ့ရုံးရင်းဆန့်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဖြစ်စဉ်အတွင်းရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်လူ9ယောက်သေဆုံးပြီးလူတချို့ဒဏ်ရာရခဲ့ပါတယ်။နှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံကဆန္ဒပြဝင်တစ်ခုမှာလူအသေးအပြောက်အများဆုံးဖြစ်ရဖြစ်ခဲ့တာမို့အတော်လေးကိုစိတ်မချမ်းမြေ့စရာကောင်းပါလေ။အခုဒီလူသေဆုံးမှုနဲ့ပတ်သက်ပြီးအစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ဘက်ကလည်းစုံစမ်းစစ်ဆေးရေးကော်မတီတရဖွဲ့စည်းဆောင်ရွက်နေပါပြီ။ဒီပြဿနာရဲ့အရင်းအမြစ်ဟာဘာဖြစ်မလဲ။ပြည်ပခပြဿနာဘောင်းဆောင်နဲ့စုပွက်နေတဲ့ရခိုင်ပြည်နယ်မှာခုလိုပြဿနာမျိုးမဖြစ်အောင်ဘာတွေလုပ်သင့်တယ်လဲဆိုတာကုရပလီလာဆွေးနွေးကြည့်ကြရအောင်ပါ
။ပြဿနာဖြစ်ရတဲ့အကြောင်းရင်းကတော့ထူးထူးခြားခြားမဟုတ်ပါဘူး။ကော်မတီတစ်ခုကနေဇန်နဝါရီလ16ရက်နေ့ညမြောက်ဦးမှာ233ကျိန်မြောက်ရခိုင်အချုပ်ချာအာဏာကြာဆုံးခြင်းအထိမ့်မဲ့အခမ်းအနားကျင်းပဖို့စီစဉ်ပါတယ်။အဲ့ဒီအခမ်းအနားမှာတည်သူလွတ်တော်အမတ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့နှစ်ယောက်ဟောပြောဖို့စီစဉ်ထားတယ်လို့လည်းသိရပါတယ်။ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ဟာမြောက်ဦးမှာပွဲကျင်းပမယ့်ရက်မတိုင်ခင်ရသေတောင်မြို့နယ်မှာဟောပြောခဲ့ပြီးပါပြီ။အာဏာပိုင်တွေဘက်ကတော့ပွဲကျင်းပမယ့်နေရာဟာနန်းတော်ရာဂုံးမှာမို့ခွင့်ပြုချက်မပေးခဲ့ဘူးလို့ဆိုပါတယ်။ခွင့်ပြုချက်မပေးတဲ့ကိစ္စမှာဖော်ပြမထားပေမဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့နှစ်ယောက်ရဲ့ရသေတောင်မျိုးနေကဟောပြောချက်နဲ့လဲတက်ဆိုင်မယ်လို့ခန့်မှန်းရပါတယ်။နောက်ပိုင်းအဲ့ဒီဟောပြောချက်ကြောင့်ပဲသူတို့နှစ်ယောက်ကိုဖမ်းဆီးတရားစွဲပြီးစစ်တွေအကျဉ်းထောင်ပို့လိုက်ပါတယ်။တက်ဆိုင်ရာရဲ့အဲ့ဒီလိုခွင့်ပြုချက်မပေးတာကိုပွဲကျင်းပတဲ့အဖွဲ့ကအနေနဲ့အရရက်ကနေလာတဲ့ရခိုင်ပြည်သူတွေကိုအသိပေးပါတယ်။အဲ့ဒီခါမှာပွဲကိုပိတ်ပင်ရကောင်းလားစာရေးဆရာဝေဟင်အောင်ကိုဖမ်းဆီးရကောင်းလားဆိုပြီးဒေါသထွက်ဆန္ဒပြပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးအာဏာပိုင်တွေဘက်ကတော့စူပူဆန္ဒပြသူတွေကိုရဲလုံထုံးလုံကြီးအတိုင်းအစဉ်စဉ်ကင်တွယ်ဖြေရှင်းခဲ့တဲ့အကြောင်းဒါပေမဲ့အစိုးရရုံးဆိုင်ရာဝင်းတဲ့အထိဝင်ရောက်လာပြီးရဲတပ်ဖွဲ့ဝင်တွေစီကတနက်ကိုလုံထွေးလူရက်တဲ့အထိဖြစ်လာလို့ဖြစ်ခဲ့ရကနေလူသေးဆုံးဒဏ်ရာရတာတွေဖြစ်ပေါ်ခဲ့ကြောင်းရှင်းလင်းချက်ထုတ်ခဲ့ပါတယ်။နောက်ဆုံးအခြေအနေကတော့အစိုးရဘက်ကဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်ကိုဖမ်းဆီးတရားစွဲထားတယ်လို့လူခဏယောက်တေဆုံရမှုနဲ့ပတ်သက်ပြီးစုံစမ်းရေးအဖွဲ့ဖွဲ့ပြီးစုံစမ်းနေပါတယ်။အခြားတစ်ဖက်မှာလည်းရခိုင်ပြည်နယ်လွှတ်တော်ဘက်ကစုံစမ်းရေးအဖွဲ့တစ်ခုဖွဲ့ပြီးစုံစမ်းဖို့လုပ်နေပါပြီ
။ဒီပြဿနာနဲ့ပတ်သက်ပြီးသက်ဆိုင်ရာစုံစမ်းစစ်ဆေးမှုရလဒ်တွေတရားဝင်ထွက်ပေါ်လာတာမရှိသေးတော့လူတွေဆုံရတဲ့အထိဖြစ်ခဲ့တာနဲ့ပတ်သက်ပြီးဘယ်သူမှန်းနဲ့ဘယ်သူမှားတယ်ယတိပြမပြောနိုင်သေးပါဘူး။ဒါပေမဲ့ဝေဖန်သုံးသပ်ဆရာဘယ်နှဘက်တော့ရှိနေပါတယ်အဲ့ဒါတွေကတော့ရခိုင်ပြည်နယ်ကရခိုင်တိုင်းသားတချို့ရဲ့ပြည်မှုပုံအဲ့ဒီလိုဘာကြောင့်ဖြစ်လာရသလဲဆိုတာနဲ့ရဲတပ်ဖွဲ့ရဲ့ကင်တွယ်ဆောင်ရွက်ပုံဘယ်နှဘက်ဖြစ်ပါလဲအခုမြောက်ဦးမှာဆန္ဒပြပွဲဖြစ်ရတာဟာတကယ်ဆိုဆန်းကျယ်တဲ့ကိစ္စမဟုတ်ပါဘူးသိမကြသေးခင်ကာလမြောက်ဦးမှာရောအခြားမြို့နယ်တွေမှာပါရခိုင်တိုင်းသားတချို့ရဲ့ခုလိုအလားတူပြည်မှုလှုပ်ရှားပုံတွေကိုတွေ့မြင်ခဲ့ကြရပြီးဖြစ်လို့ပါ
ကြည့်ခဲ့တဲ့2013ခုနှစ်ဒီဇင်ဘာလ18ရက်နေ့ကရခိုင်ပြည်နယ်မြောက်ဦးမြို့ကမြို့မိမြို့ဖဒေသခံတွေလို့ဆိုတဲ့ကော်မတီတစ်ခုကနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေ NGO အဖွဲ့တွေလိုက်နာရမယ့်အချက်တွေဆိုပြီးကြေညာချက်တစ်ခုထုတ်ပါတယ်။အဲ့ဒီအချက်တွေကိုလိုက်နာဆောင်ရွက်ခြင်းမရှိရင်ဒီဇင်ဘာလ20ရက်နေ့နောက်ဆုံးထပြီးမြို့နယ်တွေကထွက်သွားကြဖို့တောင်းဆိုပါတယ်။တောင်းဆိုချက်မှာပါရာတွေကိုအကျဉ်းချုပ်ရရင်အကူအညီပေးရဖွဲ့တွေအနေနဲ့အဲ့ဒီကော်မတီရဲ့သတ်မှတ်ခွင့်ပြုချက်တွေအတိုင်းပဲအလုပ်လုပ်ကြဖို့ပါမဖြစ်နိုင်တဲ့အချက်တွေများတော့ NGO တွေကမလိုက်လျောနိုင်ကြပါဘူးဒီတောင်းဆိုချက်တွေကိုလက်မခံတဲ့ NGO တွေကိုဟိုတယ်တွေကနေလက်မခံဖို့ထပ်ပြီးအကြက်ကိုင်းတောင်းဆိုမရတော့စီတန်းလှည့်လည်ဆန္ဒပြခဲ့တဲ့တာရကရှိခဲ့ဘူးပါတယ်ပြောရရင်အခုနှစ်ပိုင်းအတွင်းမြောက်ဦးမှာအကြက်ကင်လိုတဲ့ရန်လိုတဲ့လှုပ်ရှားမှုတချို့ရှိနေခဲ့ပြီးသားဖြစ်ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းအဲ့ဒီကာလကတန်တွဲမှာရခိုင်တိုင်းရင်းသားတွေနဲ့အစ္စလမ်ဘာသာဝင်ကမန်တိုင်းရင်းသားတွေသွေးထွက်တန်ယူပဋိပက္ခဖြစ်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းတရုတ်ရေနံပိုင်လိုင်းတိဆောက်ရေးလုပ်ငန်းခွင်မှာတရုတ်နဲ့တိုင်းရင်းသားအလုပ်သမားတွေပဋိပက္ခဖြစ်ခဲ့ပြီးတိုင်းရင်းသားအလုပ်သမားတွေကအဆောက်အုံတွေရေနံလှောင်ကန်တွေကိုမီးတင်ရှို့မှုဖြစ်ပွားခဲ့ပါသေးတယ်။ဒ Dabdi Nanganaga Kuni Bay Pwega and Yodami Tia Tatana Langu Pio Chabi Mepwe Maya Dure Sure Gola Hala Dani Trapola Bia now Natal Saligunip Meshla Nasa Chari Nasa Kunia Nirima Sidriga Nanganaga Kuni Bay Pwe Siri Yosa Ya Deku Ya Atalku Gisi Dolong Ya Ni Amy Young Andri Gurong Niha Yakai Dying Not Choye Daikai Piasidao Kayamare Nanganaga Kuni Bay Pwe Nangan Dada Rene, Nangan Dari Guro, Tasayaga, Beluja, Shipjangi, Akawe, Beja Yavare. The Cho Yangongo, Liene, Tho like Jamburamu, Lojayare, Tikabuare. Now by Yakai Dine, Mune, Chuma, Yakai Dina Choga, Dirimti Badre, Media, the Mart Chogo, Osune, Waiwo Yampibu, Josara, Bada Boso Nino Ye Pue Yau Laje, Waiwo Sanabia, Yamura, Sarari, Loke Jabadire. တိမ်မကြဒေဂင်တုံးကပဲစစ်တွေမှာဒုက္ခတဲ့စခန်းကနေစိတ်ကမ်းပဲရောက်လာတဲ့မွတ်စလင်တွေကိုအုပ်စုဖွဲ့ဝိုင်းဝန်းရိုက်နှက်ခဲ့ကြလို့တယောက်တည်းကျန်သူအလုံးအပြင်းထန်တရားရဖြစ်ခဲ့ပါသေးတယ်။ဒါတွေမကမြန်မာနိုင်ငံတချို့နေအတင်းရဲ့ကုန်တင်ရင်ကိုရံပြူတာစစ်တွေစိတ်ကမ်းကအကူအညီပေးရေးပစ္စည်းတွေတင်ထားတဲ့တင်းမောကိုရံပြူလို့ရဲတပ်ဖွဲ့ကတနက်ပြစ်ပေါက်လူစုခွဲရတာတွေဖြစ် မဆမ်းပါဘူ
းတကယ်တော့ရခိုင်ပြည်နယ်ကရခိုင်တိုင်းသားတွေကိုဥဆောင်နေတာရခိုင်နိုင်ငံရေးသမားတွေပါရခိုင်တိုင်းသားတချို့ရဲ့အဲ့လိုအပြစ်မှုမျိုးကိုမှားယွင်းတယ်လို့ပြောတဲ့ရခိုင်နိုင်ငံရေးသမားဆိုတာလဲမကြားမသိရပါဘူးဒါကြောင့်ရခိုင်တိုင်းသားတွေကိုဥဆောင်နေတဲ့ရခိုင်နိုင်ငံရေးသမားတွေအနေနဲ့ကိုရခိုင်လူမျိုးတချို့ဘာကြောင့်ခုလိုအပြစ်မှုမျိုးထပ်တလဲလဲပြစ်မှုနေရသလဲအဖြေရှာသင့်ပါတယ်ဒါဟာလမ်းလွဲနေသလားလမ်းမှန်လားနိုင်ငံရေးသမားတွေရဲ့ဥဆောင်မှုဘာတွေချုပ်ရင်းနေသလဲစသဖြင့်သုံးသပ်သင့်ပါတယ်အခြားတစ်ဖက်မှာတော့ရဲတပ်ဖွဲ့ဘက်ကလည်းခုလိုလူစုလူဝဲနဲ့ဆန္ဒပြမှုဖြစ်စေအကြမ်းဖက်မှုပါလာသည်ဖြစ်စေလူ9ယောက်သေဆုံးသည့်အထိပြစ်ခတ်မှုဖြစ်သင့်သလားဆိုတာအသေးချာပြန်ဆန်းစစ်ဖို့ပြုပြင်ဖို့လိုနေပြီဖြစ်ကြောင်းပါ Thank you.